ထိုင်းမြန်မာနယ်စပ်ရနောင်းမြို့ကအစအုံတစ်ခုမှထောက်ထားမဲ့မြန်မာအလုသမား200ကျော်အလုလုခွင့်လက်မှတ်ရမယ်ဆိုပြီးလူပွဲစားကခေါ်ဆောင်လာပြီးနှစ်လနီးပါးကြာတဲ့အထိအပြစ်မထွက်ရဘဲပိတ်မိနေတဲ့အတွက်အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေစီတိုင်ကြားခဲ့ပါတယ်သူတို့ကိုဥပဒေအကြောင်းအရအကူအညီပေးနိုင်ဖို့အလုသမားအဖွဲ့တွေစူးစမ်းနေတဲ့အကြောင်း VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ရနောင်းမြို့ကအဆောက်အဦတစ်ခုမှာလူပွဲစားတွေခေါ်လာတဲ့အထောက်ထားမဲ့မြန်မာလူသမား200ကျော်ဟာအလုလုခွင့်မရဘဲနှစ်လနီးပါးကြာတဲ့အထိပိတ်မိနေတဲ့အတွက်တိုင်ကြားလာကြောင်း AAC လူသမားရေးအဖွဲ့ကလူသမားရေးလှုပ်ရှားသူကိုရဲမင်းကပြောပါတယ်
။200ကျော်တည်ရတယ်ဒီကိစ္စမှာလူကြီး60ကျော်လောက်ကတော့နည်းနည်းဆင်းနေတယ်ကွာ။ဟိုတခြားမတန်းနဲ့အဲတိုင်ကြားလာတာပေါ့နော်တိုင်ကြားလာတဲ့အနေအထားမှာရှိတယ်။အဲပြီးတော့သူကတော့ဒီမြန်မာပြည်ကနေပြီးတော့ထိုင်းနိုင်ငံထဲကိုတရားမဝင်ရောက်ကြိုးစားတဲ့လူတွေပေါ့တရားမဝင်ရောက်လာတဲ့လူတွေပဲဒါပေမဲ့ပွဲသားတွေကတော့လိန်လာတာတော့ဗာလဲဆိုတော့တရားမဝင်ဝင်ရမယ်အလုပ်ရှိတယ်အတရားဝင်ထောက်ထားရမယ်ဆိုပြီးတော့ခေါ်လာတာပေါ့တကယ်တော့အခုဒီလူသမားတွေတရားဝင်ထောက်ထားလည်းမရဘူးပြီးတော့အဲ့နေရာမှာလည်းစောင့်နေရတာတချို့က9လပိုင်း6လပိုင်းနေရဒီတချို့တစ်လကို2လရှိပြီစောင့်ဝင်နေတွေလည်းကိုယ့်အကူဖြည့်ချင်းရတယ်ကိုယ့်ခက်ခဲလာတယ်
မြန်မာလူသမား200ကျော်ဟာအထောက်ထားမဲ့တွေအဖြစ်ထိုင်းနိုင်ငံထဲကိုရောက်ရှိလာပြီးထိုင်းဆိုရကလုတ်ပေးမဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုလုခွင့်လက်မှတ်ရဖို့အတွက်လဲကြက်ငွေ18သိန်းထက်မနည်းပေးလာခဲ့ရတယ်လို့အလုတ်ကန်အခွင့်အလမ်းရဖို့စောင့်စားနေခဲ့ကြတာပါအခုအခါမှာတော့အလုတ်ကန်မရှိတာကြောင့်စားဝတ်နေရေးအခက်အခဲတွေလည်းကြုံနေရပါတယ်သူတို့ရဲ့ပြဿနာကိုဥပဒေကြောင်းအရဖြေရှင်းပေးနိုင်ဖို့လှုံ့ဆော်နေတယ်လို့လဲကိုရဲမင်းကပြောပါတယ
်ကိုစားတွေတကယ်လို့ဒီမျက်နာတဲ့ဒီလူမားရဲ့နေနာမှုကိုဖြည့်ဆင်းပေးဦးစင်လဲဥရိယာပေါ့နော်ရင်ဆိုင်ခိုင်းမှုရင်ဆိုင်နိုင်ရင်ဆိုင်ဖို့အတရားဆွဲဆိုမှုတွေလုပ်ပေးနိုင်ဖို့ကျွန်တော်လုပ်နေပါတယ်မှာအဲ့ဒါအခုကျွန်တော်တို့ကဒီကိစ္စမျိုးဆိုတော့တော်တော်လောက်အကန့်ခတ်ပါတယ်လူမားတွေကလည်းဘာမှအထောက်အထားမရှိဘူးထိုင်းတွေတိုင်းရင်ဆိုင်နေဖြစ်ရင်လည်းသူတို့တွေဖမ်းဆီးခံရနိုင်တယ်အဲအဲ့လိုမှမရင်ဆိုင်ဘူးဆိုရင်လည်းဒီပွဲစားတွေလုပ်ချင်တာကိုလုပ်တာကိုကောင်းကောင်းခံရသူဖြစ်နေတယ်
အခုဆိုရင်ဩဂုတ်လ1ရက်နေ့ကနေ15ရက်နေ့အထိထိုင်းနိုင်ငံထဲမှာရှိတဲ့မြန်မာပါဝင်အိန္ဒိယချင်း၄နိုင်ငံကအထောက်ထားမဲ့တွေအတွက်ပန်းရောင်ကတ်လို့ခေါ်တဲ့အလုလုခွင့်လက်မှတ်တွေလုပ်ပေးဖို့အတွက်စာရင်းတင်သွင်းခွင့်ပြုထားတာပါအခုလိုမျိုးတရားဝင်အထောက်ထားလက်မှတ်များပြုလုပ်ပေးမယ်ဆိုတာကြောင့်မြန်မာနိုင်ငံသားတွေဟာတရားမဝင်လမ်းကြောင်းတွေကနေတဆင့်နေ့စဉ်ယာနဲ့ချီပြီးခိုးဝင်လာနေကြပါတယ်ရှင်